မြန်မာနိုင်ငံမှာအခုနှစ်ဒီဇင်ဘာဒါမှမဟုတ်2026ခုနှစ်ဇန်နဝါရီမှာအစောဆုံးရွေးကောက်ပွဲလုပ်ဖို့စီစဉ်ထားတယ်လို့အာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဘယ်လာရုစ်နိုင်ငံမှာရောက်ရှိနေစဉ်ပြောကြားခဲ့ပါတယ
်။မကြာခင်မှာလည်းဟလာဥပဒေနဲ့ညီရွေးကောက်ပွဲကျင်းပတော့ဖို့ရှိပါတယ်။ဒီလိုက်ပြီးတရားမျှတတဲ့ရွေးကောက်ပွဲကို2025ခုနှစ်ဒီဇင်ဘာလသို့မဟုတ်2026ခုနှစ်ဇန်နဝါရီလအစောဆုံးကျွန်တော်ကျင်းပတော့ဖို့စီစဉ်ထားကြောင်းကျွန်တော်ပြောလိုပါတယ
်။ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မှုနိုင်ငံရေးပါတီ53ပါတီစီရင်ပေးသွင်းထားတယ်လို့မတ်လ9ရက်နေ့တောက်ချာနေကပြုတ်ထွက်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲဘယ်နေ့လုပ်မလဲဆိုတာကိုတော့အတိအကျပြောဆိုခဲ့ခြင်းမရှိပါဘူး။2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့အာနာသိမ့်ပြီးကတဲ့ကရွေးကောက်ပွဲလုပ်မယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတောက်လျှောက်ကတိပေးခဲ့တာဖြစ်ပါတယ်။စစ်ကောင်စီကကျင်းပမယ့်ရွေးကောက်ပွဲဟာအတူအရောင်သာဖြစ်လိမ့်မယ်လို့အတိုက်ခံနေတဲ့လေလာသုံးသပ်သူတွေကပြောဆိုထားပါတယ်။2020ရွေးကောက်ပွဲမှာမဲပသမမှုကြောင့်ဆိုပြီး NLD ဆိုရကိုစစ်တပ်ကအာနာသိမ့်ပြီးကတဲ့ကစစ်အုပ်ချုပ်ရေးကိုမလိုလားတဲ့အဖွဲ့တွေနဲ့တိုင်းရင်းသားအဖွဲ့တွေကလက်နက်ဆွဲကင်တော်လှန်တိုက်ခိုက်နေပါတယ်။